မနက်ငယ်ပြုပြင်ပြောင်းလဲဖို့အတွက်အကူအညီထောက်ပံ့နေရရှိစေဖို့ရည်ရွယ်တယ်ဆိုရယ်မြန်မာသမ္မတဦးသိန်းစိန်ရဲ့ဥရောပခရီးလှည့်လည်နေခြင်းမှာပဲမြန်မာနိုင်ငံရဲ့တိုးတက်မှုတွေနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံအရှေ့တောင်အာရှရေးရာဝန်ကြီးဟျူဂိုဆွာယက်ကလူ့ခွင့်ရေးနဲ့မြန်မာရေးဆောင်ရွက်သူတွေကိုမလှလျက်နေ့ကတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံ ဝင်းဂျီဟူဂိုဆွာယက်ကပြောပါတယ်ဗြိတိန်နိုင်ငံနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဌာန DFID ကဒန်မတ်နိုင်ငံနဲ့ပူးတွဲပြီးတော့မြန်မာနိုင်ငံရန်ကုန်မြို့မှာလူခွင့်ရေးနဲ့တာဝန်သိစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုင်ရာအဖွဲ့အစည်းတည်ထောင်နိုင်ဖို့အတွက်မြန်မာနိုင်ငံကိုထောက်ပံ့ငွေပေါင်6သိန်းပေးရလိုက်တဲ့အတွက်ဝမ်းမြောက်ကြောင်းကိုလည်းသူကတစ်ဆက်တည်းပြောဆိုပါတယ်။2013ခုနှစ်ဖေဖော်ဝါရီလကနေ2014ဧပြီလအတွင်းမှာကုလသမဂ္ဂရဲ့လမ်းညွှန်မှုတွေနဲ့အညီတာဝန်သိစီးပွားရေးဖွံ့ဖြိုးမှုနဲ့လူခွင့်ရေးကာကွယ်ထိန်းသိမ်းရေးအတွက်အစိုးရလူထုအခြေပြုလူအဖွဲ့အစည်းပြည်သူ့လွှတ်တော်နဲ့ပုဂ္ဂလိကစီးပွားရေးခန္ဓာတွေကြားမှာဆွေးနွေးညှိနှိုင်းမှုတွေလုပ်နိုင်တဲ့အခြေခံတရက်နဲ့အတူအရေးသွေးမြင့်တင်မှုနဲ့ဆွေးနွေးလေ့လာမှုတွေဥဆောင်အကောင့်ထဲပေါ်ပေးမယ်အဖွဲ့အစည်းကြီးတစ်ခုထူထောင်ဖို့အတွက်ဒီထောက်ပံ့ငွေကိုသုံးစွဲမှာဖြစ်ပါတယ်။ဒီဖွဲ့စည်းကနေနိုင်ငံတကာနဲ့မြန်မာစီးပွားရေးလုပ်ငန်းတွေကိုအစိုးရလွှတ်တော်နဲ့လူထုခြေပြုလူဖွဲ့စည်းတွေကြားမှာကုလသမဂ္ဂလူခွင့်ရေးနဲ့စီးပွားရေးလမ်းညွှန်ချက်တွေနဲ့အညီတာဝန်သိစီးပွားရေးလှုပ်ထုံးလုပ်နည်းနဲ့အလေးအကျင့် Responsible Business Practices တွေထွန်းကားလာအောင်အသိပညာပေးလုပ်ငန်းတွေဆောင်ရွက်ရမှာဖြစ်ပါတယ်။ဒါအပြင်ကမ္ဘာ့ဘဏ်နဲ့ပွင့်လင်းမြင်သာတဲ့တယံဇာတရင်းမြစ်ထုတ်လုပ်ရေးဆိုင်ရာ Extractive Industries Transparency Initiative အဖွဲ့တွေအတွေ့ရင်းနှီးမြှုပ်နှံမှုပတ်ဝန်းကျင်ကဲဖြတ်ရေး Investment Climate Assessment လုပ်ငန်းအကောင့်ထဲပေါ်ရေးအတွေ့အစိုးရလူထုခြေပြုအဖွဲ့တွေနဲ့ပုဂ္ဂလိကစီးပွားရေးကဏ္ဍတွေကိုကူညီထောက်ပံ့မယ်တာဝန်သိယင်းနှီးမြှုပ်နှံမှုတွေကိုလည်းအားပေးကူညီမှာဖြစ်ပါတယ်။လက်တလုံးဥရောပခီးစဉ်ထဲမှာမြန်မာသမ္မတဦးသိန်းစိန်ဟာဘယ်လ်ဂျီယံနိုင်ငံမှာဥရောပသမဂ္ဂအဆင့်မြင့်စီဝေးတက်ရောက်ဖို့ရှိပြီးတော့အဲ့ဒီနောက်မှာတော့အီတလီနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မြန်မာသမ္မတဟာအခုခီးစဉ်အတွင်းမှာဥရောပသမဂ္ဂ EU Commission ဥက္ကဋ္ဌ José Manuel Barroso EU အလဲကျဥက္ကဋ္ဌ Herman Van Rompuy နဲ့ဥရောပပါလီမန်ဥက္ကဋ္ဌ Martin Schulz တို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။